မြန်မာနိုင်ငံတဟွန်းကရေဘေးဒုက္ခသည်တွေအတွက်အစာရေစာနေထိုင်နေရာထိုင်ခင်းအပါအဝင်ကျန်းမာရေးစောင့်ရှောက်မှုစတဲ့အရေးပေါ်ကိစ္စရေးတွေကိုချက်ချင်းလက်ငင်းဆောင်ရွက်ပေးဖို့လိုအပ်နေသေးတယ်လို့ကုလသမဂ္ဂ UNHCR ကမနေ့ကသတိပေးပြောဆိုလိုက်ပါတယ်မြန်မာအစိုးရရဲ့တနိုင်ငံလုံးရေဘေးကိစ္စရေးလုပ်ငန်းတွေထိရောက်အောင်အကူအညီပေးနိုင်ရေးကုလသမဂ္ဂအေဂျင်စီအဖွဲ့တွေအနေနဲ့အလင်းအမြန်စီစဉ်ဆောင်ရွက်နေတယ်လို့လည်း UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကပြောလိုက်ပါတယ်မတ်အင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြမှာပ
ါရေလွှမ်းမိုးနေတဲ့မြန်မာနိုင်ငံအနှံ့အပြားမှာလက်မဲ့ဆက်သွယ်ရေးအခက်အခဲတွေကြောင့်ရေဘေးသင့်နေရအနည်းငယ်ကိုပဲကယ်ဆယ်ရေးအဖွဲ့တွေတွားရောက်နိုင်ပြီးအရေးပေါ်ကယ်ဆယ်ရေးတွေအမြန်ဆုံးလိုအပ်နေသေးတယ်လို့ဂျနီဗာအခြေစိုက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ် Adrian Edwards ကသတင်းတောက်တွေကိုပြောသွားပါတယ်
Initial assessments that we do have show that people immediately
ကျွန်တော်တို့မှာရှိနေတဲ့စောပိုင်းအကဲဖြတ်ထွက်ချက်မှုတွေအရရေဘေးဒုက္ခသည်တွေအတွက်ရေးပေါ်ကြမ်းမိုက်ဆောင်ရှားမှုအပါအဝင်အစာရေစာနေရာထိုင်ခင်းရေနဲ့မိလာတန့်စီစတာတွေချက်ချင်းလက်ငင်းဆောင်ရွက်ပေးဖို့လိုနေပါတယ
် UNHCR အနေနဲ့လည်းရွက်ပြင်တဲ့ဆောင်းဖျားရေပုံစတာတွေကိုအစိုးရကဖွင့်လှစ်ထားတဲ့ရေဘေးဒုက္ခသည်စခန်းတွေမှာကူညီထောက်ပံ့ထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံအနောက်ဘက်ချမ်းမှာတိုက်ခတ်ခဲ့တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရေလွှမ်းမိုးမှုအကြီးအကျယ်ခံရတဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြေပုံနဲ့ဘူးတိတောင်မြို့နယ်တွေမှာရှိနေတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့အရေးပေါ်အကူအညီတွေပေးနိုင်ရေး UNHCR အနေနဲ့ဆောင်ရွက်နေတယ်လို့ Mr. Edwards ကပြောပါရယ်။အထူးသဖြင့်ဘူးတိတောင်မြို့နယ်မှာရေဆက်ပြီးကြီးနေစေရှိသေးတယ်လို့သူကပြောပါရယ်။ကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေအနေနဲ့အဲ့ဒီဒေသကရွာပေါင်း68ရွာကိုရောက်ရှိခဲ့ပြီးရေဘေးသင့်ဒုက္ခသည်ပေါင်း18,000ကျော်ရှိနေတာတွေ့ခဲ့ရတယ်လို့လည်းဆိုပါရယ်။UNHCR အနေနဲ့ရေဘေးဒဏ်ခံနေရတဲ့ရခိုင်ပြည်နယ်ကအိုးအိမ်ဆွန့်ခွာထွက်ပြေးကြရသူတွေရဲ့ဒုက္ခသည်စခန်း24ခုကိုလည်းတွားရောက်ချီးရှုခဲ့ရမှာယာယီတဲစုစုပေါင်းအထိအတွက်၄ပုံ၃ပုံထိပျက်စီးခဲ့တာတွေ့ခဲ့ရပြီးဒုက္ခသည်ဥယျာဉ် 21,000 ဟာရေဘေးဒုက္ခရောက်နေတယ်လို့ Mr. Edwards ကဆိုပါတယ်။လက်ရှိမှာလည်းရေဘေးဒဏ်အဆိုးရွားဆုံးခံနေရတဲ့ရခိုင်ပြည်နယ်အပါအဝင်အခြားတိုင်းနဲ့ပြည်နယ်ဒေသတွေမှာကယ်ဆယ်ရေးဆိုင်ရာလုပ်ငန်းတွေဘလောက်လိုအပ်နေတယ်လဲဆိုတာသိရအောင်ကုလသမဂ္ဂအနေနဲ့အကဲဖြတ်တွတ်ချက်ရေးအဖွဲ့တွေဆီလွတ်ထားပါတယ်။ဒီအဖွဲ့တွေစီကအပြေထွက်လာပြီးဆိုတာနဲ့ UNHCR အနေနဲ့ကယ်ဆယ်ရေးအထောက်ပံ့ပစ္စည်းတွေကိုပို့ဆောင်ဖြန့်ဝေသွားမှာဖြစ်တယ်လို့ Mr. Edwards ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ The Myanmar authorities have today formally requested international assistance.
နိုင်ငံတကာအကူအညီတွေကိုမြန်မာအစိုးရအနေနဲ့ဒီနေ့မှတရားဝင်တောင်းခံလိုက်ပါတယ်။ကုလသမဂ္ဂနဲ့သူ့လက်အောက်အဖွဲ့အစည်းတွေလူသားချင်းကူညီစာနာမှုအထောက်အကူပေးနေတဲ့အဖွဲ့အစည်းတွေကတော့ရေဘေးသင့်နေရာတွေမှာအကူအညီပေးနိုင်ရည်ဒေသဆိုင်ရာအပါအဝင်ပြည်တော်စုအဆင့်အစိုးရအာဏာပိုင်တွေနဲ့အရင်ကတည်းကအနီးကပ်ပူးပေါင်းဆောင်ရွက်နေတာပ
ါကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုဆိုင်ရာရန်ပုံငွေကိုဒီနှစ်အစပိုင်းကတည်းကရာထားသတ်မှတ်ထားတာပါဒါပေမဲ့အခုလိုတနိုင်ငံလုံးအတိုင်းအတာနဲ့ရေကြီးသည့်ဘေးဒုက္ခရောက်ကြတဲ့အခြေအနေအတွက်ရန်ပုံငွေတည်တံ့ထပ်ပြီးနိုင်ငံတကာကိုတောင်းခံဖို့လောလောဆယ်မှာတော့မရှိသေးဘူးလို့ Mr. Edwards ကပြောပါတယ်
။ Currently no plans for any additional appeal. Currently
လက်ရှိအခြေအနေမှာတော့နောက်ထပ်ရန်ပုံငွေတောင်းခံဖို့မရှိသေးပါဘူး။ဒါပေမဲ့မြန်မာနိုင်ငံကရေဘေးသင့်ဒေသတွေမှာတွားရောက်ကူညီလုပ်ကိုင်နေတဲ့ကုလသမဂ္ဂရုံးခွဲအနေနဲ့ဗဟိုအရေးပေါ်တုံ့ပြန်မှုရန်ပုံငွေတောင်းခံဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့ငွေပမာဏဘလောက်ရှိမလဲဆိုတာတော့အတိအကျမသိရသေးပဲ။မြမအစိုးရကိုကူညီဖို့ရေးပေါ်ပတ်စံအမြန်ဆုံးလိုအပ်နေတယ်လို့တော့ကျွန်တော်သိရပါတယ်
။မုတ်တုံမိုးတဲထန်စွာရသွမှုကြောင့်မြမနိုင်ငံအနှံ့ရေးကြီးခဲ့ရမှာအစိုးရရဲ့တင်းနှလာနေတရားဝင်ထုတ်ပြန်ချက်အရကြီးခဲ့တဲ့သတင်းပတ်အတွင်းရေဘေးကြောင့်လူပေါင်း39ဦးသေဆုံးခဲ့ပြီးရေဘေးဒုက္ခသည်2သိန်းကျော်ရှိတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းရွေလွှမ်းမိုးတဲ့နေရာတွေပိုးပြီးတွားရောက်နိုင်လေသေဆုံးသူနဲ့ဒုက္ခသည်အရေးအတွက်ဒီတက်မကပိုးပြီးများလာနိုင်တယ်လို့ UNHCR ကခန့်မှန်းထားပါတယ်။ဒီတော့တွေ့မှာပဲမြမရေဘေးကူညီဖို့အတွက်နိုင်ငံတကာအပိုင်းဝိုင်းကရန်ပုံငွေတွေစတင်လှူဒန်းရမှာစင်ကာပူချက်ချင်းကြီးအသင်းကြီးကနေအစားအစာဆေးဝါးစောင်းတောက်ရည်တန်းနဲ့အရေးပေါ်ကျန်းမာရေးကုသတဲ့ဆေးဘုံစတဲ့အမေရိကန်ဒေါ်လာတစ်သိန်းတန်ဖိုးနဲ့ညီတဲ့အကူအညီတွေကိုရေဘေးတင်နေရာတွေမှာထောက်ပံ့သွားမှာဖြစ်တယ်လို့စင်ကာပူချက်ချင်းကြီးအသင်းကမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်